ကျေကပ်ပွဲအပြီးနောင်တက်လာမယ်အစိုးရတဲ့အတွက်ကြက်ကင်ဖွံ့ဖြိုးရေးပါတီကရွေးချယ်မယ်ဆိုရင်တမနာလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ညှော်လင့်ချက်ရှိကြောင်းဝါရှင်တန်မြို့တော်ကိုရောက်လာတဲ့ပြည်ထောင်စုလွှတ်တော်နိုင်ကလည်းဖြစ်ပြည်သူလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရွှေမန်းကပြောဆိုပါရယ်ဖက်စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်ပြန်ဆရတာနဲ့ဆက်လက် ကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဒီဆွေးနွေးပွဲကိုတင်ပြသွားယူတဲ့ကိုသိန်းထိုင်ဦးကအခုလိုတင်ပြပေးပို့ထားပါတယ်ရှင်
။ဒီနေ့ကမြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကိုဘလို့လွတ်လပ်လပ်မျက်နှာတရကျင်းပနိုင်မလဲဆိုပြီးနိုင်ငံတကာစိတ်ဝင်စားနေတဲ့အချိန်မှာပဲပြည်ထောင်စုလွှတ်တော်ရဲ့နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းအမေရိကန်ပြည်ထောင်စုကိုရောက်လာတာဖြစ်ပါတယ်။သူရဦးရှိမန်းအနေနဲ့နောင်တက်လာမယ့်ဆွေးရပွဲထဲမှာသူ့ပါတီကရွေးချယ်မယ်ဆိုရင်တပ္ပတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုဆန္ဒရှိတယ်ဆိုပြီးပြောဆိုထားတဲ့အတွက်လည်းတပ္ပတလောင်းအဖြစ်ရှင်ပြိုင်နိုင်မှုအတွက်မျှော်လင့်ချက်ရှိပါသေးသလား။ဒီမေးခွန်းကဒီနေ့အခမ်းအနားမှာအားလုံးစိတ်ဝင်စားတဲ့မေးခွန်းတစ်ခုဖြစ်ခဲ့ပါတယ်။
သမားရွေးချယ်မှုကိုကျွန်တော်တို့ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီကကုစွာဆောင်ရမှာဖြစ်ပါတယ်။အကယ်လို့ကျွန်တော်ကပါတီကနေပြီးတော့အမည်စင်းတင်သွင်းတာကိုပြည်သူ့ကိုယ်စားအများဖွဲ့စည်းထားတဲ့လွှတ်တော်ကရွေးချယ်အတည်ပြုပေးမယ်ဆိုရင်တော့အစီတော်မေးတဲ့မိဘအတိုင်းပဲအနိုင်ငံတော်သမားအတွက်မျှော်လင့်ချက်ထားမှာပါ
မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့အရေးကြီးတဲ့ဆိုတာကိုပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလက်ခံပြောဆိုပါတယ်။တချိန်ထဲမှာလွတ်လပ်မြတ်တာကိုလိုအပ်တဲ့လိုအပ်ချက်တွေကိုလည်းသူကအခုလိုပြောဆိုသွားပါတယ်
။မှန်ပါတယ်။2015အထွေထွေရွေးကောက်ပွဲဟာကျွန်တော်မြန်မာနိုင်ငံအတွက်အင်တာနက်အရေးကြီးပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာသတ်မှတ်တတ်တဲ့အချိန်ဖြစ်တဲ့နိုဘာလပထမပတ်ဒီမှာလားဥပိုင်းမှာကျင်းပဖို့ ਨੇ ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ဖွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့လိုပါတယ်ဒီနေရာမှာရွေးကောက်ပွဲတရားမျှတပြီးလွတ်လပ်ပြီးတရားမျှတတဲ့ဖွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့အတွက်အဓိကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အခန့်ခံတမ်းမှာတည်ပါတယ်တုံနည်းတူစွာပဲလက်ရှိအစိုးရလက်ရှိလွှတ်တော်အသီးသီးနဲ့ပြည်သူများနိုင်ငံရေးပါတီများလူမျိုးရေးအဖွဲ့အစည်းများကလည်းပါဝင်ပူးပေါင်းနိုင်ဖို့အရေးကြီးပါတယ်။ဒီနေရာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လာမယ့်2015ခုနှစ်နိုဝင်ဘာလအစဥပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့ကတိပေးထုတ်ပြန်ကြေညာချက်ပြုထားပါတယ်။ဒီလိုဆောင်တဲ့နေရာမှာရွေးကောက်ပွဲအောင်မြင်ချွတ်မွေ့စွာဖြစ်ပေါ်နဲ့စနစ်ကြမဲ့ပေးနိုင်ဖို့ကြီးကြပ်နိုင်ဖို့ကိစ္စအလဲရွေးကောက်ပွဲကော်မရှင်အပါအဝင်လွှတ်တော်ကိုယ်လည်းအသီးသီးကရွေးကောက်ပွဲဝင်တဲ့နေရာမှာရွေးကောက်ပွဲဥပဒေလှုပ်ထုတ်လို့ဒီစီမင်းစည်းကမ်းများကိုနားလည်ဆောင်ဖို့လိုပါတယ်ထို့နည်းတူစွာပဲမဲဆန္ဒပေးကြမယ်ပြည်သူများအနေနဲ့လည်းမိမိမဲပေးရတဲ့နေရာမှာမဲပေးနိုင်ဖို့အတွက်အခွင့်အလမ်းရရှိဖို့နဲ့ဝင်ရောက်မဲပေးကြဖို့လည်းလိုပါတယ
်ရွေးကောက်ပွဲကျင်းပကြည့်လို့ရလာတဲ့ရွေးကောက်ပွဲရလကလက်ရှိမြန်မာအစိုးရခေါင်းဆောင်တွေနဲ့စစ်တပ်ကမကြိုက်တဲ့တဲ့အဖြစ်ဖြစ်ခဲ့မယ်ဆိုရင်ရောလက်ခံပါမလားဆိုတဲ့စိုးရိမ်မှုနဲ့မေးခွန်းထုတ်မှုတွေလည်းရှိခဲ့ပါတယ
်ပြည်သူ့ရဲ့ဆန္ဒကိုကျွန်တော်အလေးထားရမယ်ပြည်သူ့ရဲ့ရွေးချယ်မှုကိုကျွန်တော်အတည်ပြုပေးရမယ်ဒါမှအပြည်သူရဲ့လိုအပ်ချက်ကိုကျွန်တော်ဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်
မြန်မာနိုင်ငံမှာချစ်ပါမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အဓိကမေးခွန်းထုတ်သူတွေတည်ကျင်ကြတာကဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပါချက်တွေကပဲ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တပ္ပတအဖြစ်ရွေးခံနိုင်ရေးမှာအဓိကအဟံတာဖြစ်နေပါတယ်လွတ်တော်ဥက္ကဋ္ဌသူရဦးရှင်ဘန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆက်လက်ကြိုးပမ်းနေဆဲဖြစ်ပြီးလွတ်တော်စတာနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့ကတိပေးပြောဆိုပါတယ်
လွှတ်တော်ဆက်ပြီးကျင်းပတဲ့အချိန်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စကိုဆက်လက်ပြီးကျွန်တော်တို့စူးစမ်းဆောင်ရွက်ပါမယ်။ပြီးတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲရေးကိစ္စများဖွဲ့စည်းပုံအခြေခံဥပဒေ လေးရ36ခါကိုင်းနဲ့ဆိုင်တဲ့ကိစ္စများတော့လွတ်တော်အတွင်းမှာဆက်လက်ဆောင်ပြီးအကယ်လို့များလေးရ36ခါကြီးမြန်ပါလာတယ်ဆိုလို့ရှင်တော့အမျိုးသားဆန္ဒခံပွဲဆက်လက်ဆောင်တော့မှာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်တဲ့နေရာမှာ2020ကအထွေထွေရွေးကောက်ပွဲမတိုင်မီနဲ့အလွန်ဆုံး2050အထွေထွေရွေးကောက်ပွဲကာလအတွင်းမှာပြင်းမြောက်အောင်
ဆောင်ရွက်ဖို့မြန်မာထားရှိပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်မှာလက်ရှိအများစုနိုင်ရထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အနယ်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြားညွန့်ပေါင်းဆိုးရတည်းရဲ့ဖွဲ့စည်းနိုင်မဲ့လားလာရှိပါသလားဆိုတဲ့မေကွန်ထုတ်မှုတွေလည်းအခမ်းအနားမှာရှိခဲ့ပါတယ်။နိုင်ငံအတွက်အများပြည်သူအတွက်ဆိုရင်ဒေါ်ဆန်းစုကြည်နဲ့ဒီနေရောနှစ်ပြင်ရောအနာဂတ်
6ရက်နေ့အထိတပတ်ကြာအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်တွင်လွတ်တော်ကသူအုပ်ရှင်များနဲ့ဖွဲ့အားအမေရိကန်ထက်လွတ်တော်နဲ့အောက်လွတ်တော်မှရှိတဲ့ပါတီနယ်စလုံးကထင်ကြီးခေါင်းဆောင်တွေကိုတွေ့ဆုံပြီးမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအခြေအနေတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်ခင်ဗျာ။